ကချင်ပြည်နယ်ကျောက်စိမ့်မြေဖားကံမြို့ကိုကချင် KIA ကထိုးစစ်ထဲမြို့ကိုကာကွယ်ပေးထားတဲ့စစ်ကောင်စီတပ်စခန်းနှစ်ခုလုံးကိုသိမ်းယူနိုင်ခဲ့ပြီလို့ KIA ကပြောပါတယ်။အခုလိုအချိန်မှာ KIA ဌာနချုပ်ရှိရာတရုတ်နယ်စပ်လိုက်စားမြို့တဝိုက်စစ်လေရင်တွေပြန်တန်းခဲ့ပုံရပြီးတရုတ်နိုင်ငံဘက်ကလေကြောင်းသတိပေးချက်မီပစ်ခဲ့တယ်လို့ပြောပါတယ်။ကိုခမောင်စိုးမင်းပြောပြပေးပါဦးခင်ဗျာ။
ကချင်ပြည်နယ်ဖားကံမြို့ကိုလုံခြုံရေးယူပေးထားတဲ့စစ်ကောင်စီရဲ့တပ်စခန်းကုန်းနှစ်ခုကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူနိုင်လိုက်ပါပြီ။ဒီတပ်စခန်းနှစ်ခုကို KIA နဲ့ပူးပေါင်းတပ်တွေကဒီလဩဂုတ်လ14ရက်ပုဒ်ထူးနေ့အစောပိုင်းကတည်းကတိုက်ခိုက်ခဲ့ပြီးမနေ့ကြာသပတေးနေ့မနက်ပိုင်းမှာစခန်းတစ်ခုနဲ့ညနေပိုင်းမှာစခန်းတစ်ခုကိုသိမ်းယူနိုင်ခဲ့တာဖြစ်တယ်လို့ KIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးက VOA ကိုအခုလိုအတည်ပြုပြောပါတယ်။
အမလေးပဲကုန်းနိုင်ကိုချင်းလောက်မှာတော့ဟိုလမောင်ကုန်းကုန်းတစ်ခန်းကိုတင်းတယ်ညနေ၄နာရီကိုချင်းမှာတော့တော့မော့ခန်းကိုပြန်တင်းတာတင်းတဲ့အချိန်မှာတော့စတက်ဖိုက်တာအနေနဲ့လာပစ်တာတော့ရှိတယ်တုံ့ပြန်တာတော့ရှိပါတယ်အာဒီနေ့ဒီချင်းထိကတော့နောက်ဆက်တဲ့ဒင်းဒီကဘာမှမတက်တော့ခင်ဗျာ
လမောင်ကုန်းတပ်စခန်းဟာဖားကံဒေသကအမြင့်ဆုံးတောင်ကုန်းမှာတည်ရှိပြီးဖားကံအနောက်ဘက်9မိုင်လောက်အကွာမှာရှိသလိုတောမော်စခန်းကတော့ဖားကံအနောက်မြောက်ဘက်10မိုင်အကွာမှာတည်ရှိနေတာပါဒီစခန်းနှစ်ခုစလုံးဟာဖားကံမြို့အခြေစိုက်စစ်ဗျူဟာကုန်းလုံခင်းနဲ့ကန်စီကစစ်ကောင်စီတပ်စခန်းတွေရဲ့ကာကင်းကုန်းတွေဖြစ်ပြီးလုံခြုံရေးအရေးပါတဲ့တပ်စခန်းတွေဖြစ်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒေသရင်းသတင်းမီဒီယာတွေမှာတော့လမောင်းစခန်းကုန်းကိုသိမ်းယူစဉ်စစ်ကောင်စီတပ်က3ပန်း10ရောက်လောက်နဲ့လက်နက်ခရမ်းတွေသိမ်းဆဲရမိကြောင်း KIA ရှေ့တန်းသတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြထားပါတယ်ဒီသတင်းအပေါ်မှာဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပြပါတယ
်ကျွန်တော်တို့ကတော့အဲ့ဒီသတင်းမသုံးလို့သူတို့လည်းသတင်းမပေးတာနေမှာပါဟိုဆိုရှယ်မီဒီယာလောက်မှာတော့စစ်3ပန်းတွေရမိတဲ့ပုံညာတွေလည်းတက်တော့တက်သွားတယ်ဒါပေမဲ့ကျွန်တော်တို့ကဒီပြုပြောလို့မရဘူးခင်ဗျာ
KIA နဲ့ပူးပေါင်းတပ်တွေကဖားကံဒေသမှာထိုးစစ်ဆင်တိုက်ခိုက်နေချိန်မနေ့ကြာသပတေးနေ့ညနေ 3:00 ခွဲလောက်မှာလိုင်စာမြို့အနီးကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ကချင်သတင်းဌာနတချို့ကဖော်ပြတာတွေရှိပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့လိုင်စာဒေသကိုလေကြောင်းတိုက်ခိုက်တာမရှိဘူးလို့ပြောပါတယ်။စစ်တပ်လေရင်တွေတရုတ်နယ်စပ်နားအထိပြန်သန်းခဲ့ပုံရတာကြောင့်တရုတ်နိုင်ငံဘက်ကအချက်ပေးပစ်ခတ်မှုတွေရှိတယ်လို့လည်းအခုလိုပြောပါတယ်
။လိုင်စာဘက်မှဘုံချဲတဲ့ကြည့်စင်နေမရှိဘူးခမညမနေ့ကညနေပိုင်းပေါ့3နာရီခွဲ4နာရီဝန်းကျင်လောက်မှာတရုတ်ပြည်ဘက်မှာပေါ့နော်ကျုပ်နေစပ်တကြောလုံးမှာသူတို့ကလုံခြုံရေးလေရင်ဒီလို့ပြောလို့ရမှာပေါ့အဲ့ဒါတွေဝေးတာတော့ရှိပါတယ်နောက်ဒီတိပေးတဲ့ပစ်ခတ်မှုရှိပါတယ်ကျွန်တော်တို့ထင်တာကတော့ဟိုစကစဘက်ကနဲ့ဒီလေရင်ဒီလဲလိုက်စားနီးနာမှာများဖြတ်သွားတာလားပေါ့နော်ကျွန်တော်တို့ကတော့အတန်ရောမချောက်ဘူး။နောက်လီနဲ့မတွေ့ပါဘူး။အဲ့ချိန်မှာဂျူပီဘက်ကတော့အဲ့ဒီနေသသူတို့ရဲ့ကြောလုံးမှာပေါ့လုံခြုံရေးအနေနဲ့တုံ့ပြန်တာတော့ရှိပါတယ်
။ဒီလဩဂုတ်လပြီးခဲ့တဲ့ရှေ့ရက်နေ့ကလည်းလိုင်စာမြို့အနီးတစ်ဝိုက်နဲ့ KIA ထိန်းချုပ်ရာမိုးမောက်မြို့နယ်အတွင်းနေရာ၄ခုလောက်ကိုဘုံကျဲတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ဒီရပိုင်အတွင်းမှာတော့မိုးမောက်မြို့အခြေစိုက်ခမရ430ကို KIA ပူးပေါင်းတပ်တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်ကောင်စီကစစ်အင်အားတွေထပ်မံဖြည့်တင်းနေပြီးလက်နက်ကြီးပစ်ကူနဲ့အတူလေကြောင်းကနေလည်းအပြင်းထန်ခုခံတိုက်ခိုက်နေပါတယ်မိုးမောက်မြို့တိုက်ပွဲကတော့အခုဆိုရင်ရပ်ပေါင်း20ကျော်ရှိနေပါပြီရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချိုမြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကို TNL နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီကလည်းလေကြောင်းကတံပြန်တိုက်ခိုက်တာတွေရှိပါတယ်ဒီကနေ့မနေ့တနားရီလောက်မှာတော့ TNL ထိန်းချုပ်ရာနမ်ဆန်မြို့ကိုဂျက်တိုက်လေယာဉ်နဲ့လာရောက်ပုံကျဲတာတွေရှိခဲ့ကြောင်းအထူးအခိုက်မရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကနမ်ဆန်မြို့ကိုလေကြောင်းက3ချိန်တိုက်ခိုက်ခဲ့ရမှာတော့လူ2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရှိခဲ့ပါတယ်လက်ရှိဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းမြောက်ဒေသအတွင်းကတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ